ရနခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့ရက်ပိုင်းမောင်းတော်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံးသူများသလိုစစ်ကောင်စီတပ်သား14ဦးကိုလည်းအရှင်ဖမ်းဆီးထားတယ်လို့ AA ဘက်ကဒီကနေ့ထုတ်ပြန်ပါတယ်။တခါဒီကနေ့မနက်ပိုင်းမှာလည်းမောင်းတော်မြို့နယ်မှာတနက်ပြတန်တချို့ကြားနေရသေးတာကြောင့်တိုက်ပွဲတွေထပ်မံဖြစ်မှာကိုဒေသခံတွေကလည်းစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်းကဆောင်ပညာရွာနှင့်စကားပင်ရင်ကျေးရွာကြားမှာရှိတဲ့နေကြားဆောင်နှင့်စစ်ကောင်စီတပ်ပူးပေါင်းအဖွဲ့ကိုပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မနက်ပိုင်းမှာရခိုင်လက်နက်ကိုင် AA အဖွဲ့ကတိုက်ခတ်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲတွင်းမှာစစ်ကောင်စီဘက်ကတေဆုံးသူတချို့ရှိသလိုလက်နက်ချအညံ့ခံတဲ့စစ်သုံးပန်း14ဦးဖမ်းမိခဲ့ပြီးလက်နက်ခဲယံအများအပြားသိမ်းဆည်းရမိခဲ့တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲဖြစ်ပွားခဲ့တဲ့မောင်တော်မြောက်ပိုင်းမှာဒီကနေ့မနက်ပိုင်းကလည်းတင်းနဲ့တန်အချို့ထွက်ပေါ်ခဲ့တာကြောင့်တိုက်ပွဲထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့မောင်တော်မြို့မြောက်ပတီကျေးရွာဒေသခံတူကပြောပါတယ်
။ဘယ်လိုပါလို့ချားနေရတယ်။ဘယ်ကဘာမှပိုက်နေကြတယ်ဆိုမသိဘူး။ဘယ်လိုလဲချားနေရတယ်ဟုတ်။အဲ့လိုမျိုးတနက်ပိုက်တဲ့အပိုင်းလေးပေါ့။ဒါပေမဲ့အခုကမချားရတော့ဘူး။မနက်ပိုင်းတော့ချားရတာဟုတ်။အာထပ်ပြီးတော့တိုက်ပွဲတွေဖြစ်လာဖို့တကြောဒေသခံတွေရောအကောင်လုံးစိုးရိမ်နေကြတာပေါ့နော်။ဟု
တ်။ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကစစ်ရေးလှုပ်ရှားမှုစစ်ရေးပြင်ဆင်မှုတွေကိုဇက်တိုက်လှုပ်ဆောင်နေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့သတိထားကြဖို့လဲရခိုင်လက်နက်ကိုင် AA ဖွဲ့ကဒီနေ့ထုတ်ပြန်ချက်မှာသတိပေးထားပါတယ်။ AA ထုတ်ပြန်ချက်နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းမှု AA ပြောခွင့်ရသူကိုလည်းဆက်သွယ်လို့မရသလိုမြန်မာစစ်ကောင်စီဘက်ကလည်းဒုစုံတရာထုတ်ပြန်တာမှရှိပါဘူး။လက်ရှိမောင်တော်မြို့နယ်မြောက်ပိုင်းမှာတော့တိုက်ပွဲဖြစ်ပါပြီးနောက်ပိုင်းကုန်းလန်းတွေကိုပိတ်ထားပါတယ်။လန်ကီးလုံခြုံရေးစိတ်မချတဲ့အတွက်ဒေသခံတွေအနေနဲ့လည်းအသွားအလာမလုပ်ကြတော့ဘူးလို့မောင်တော်မြောက်ပိုင်းမြောက်ဒီဒေသခံတူကပြောပါတယ
်။တွားရလာရဆိုလို့ရှိရင်ဒီတိုက်ပွဲဖြစ်ပြရနဲ့ပေါ့နော်။အာတွိုင်းလိုင်းကကားတွေရောဆိုင်ကယ်တွေရောအကောင်လုံးပြည်ပိုက်ထားကြတယ်။ကြာပြီးရသားတွေအားလည်းပြင်ထွက်ကြဘူးအကောင်လုံးပဲအိမ်မှာပဲနေကြတယ်။တောတောင်တွေမှာလည်းမသွားကြဘူးပေါ့ဟုတ
်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကလည်းရခိုင်လက်နက်ကိုင် AA ဖွဲ့ကစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့စစ်ကောင်စီဝန်ထမ်းတချို့ကိုဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဘက်ကလည်းရခိုင်ဒေသခံ30ကျော်ကိုဖမ်းဆီးတရားစွဲခဲ့ပါတယ်။စစ်ကောင်စီဘက်ကဒေသခံတွေကိုဖမ်းဆီးတာတွေလက်နက်နဲ့ချင်းချောက်တာတွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့တရားစီရင်ရေးလုပ်ငန်းတွေကိုနှောက်ယှက်နေတာတွေ ULAAA အဖွဲ့ဝင်အချို့ကိုဖမ်းဆီးနေတာတွေကြောင့်ရခိုင်ဒေသမှာတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လည်းရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။